ာလို့မပါရက်လာတူတော်မောင်ဒီနေ့ကအိမ်မှာပိတ်ရက်မှုအနားယူနေကြတော့အိမ်မှာရှိတဲ့လူ3ယောက်စီကိုနမတ်တူကနန်း3လုံးနဲ့တာပါတဲ့ဖုန်းနံပါတ်တစ်ခုတည်းကနေပြန်တူဖုန်းဝင်လာခဲ့တယ်။ဒါနဲ့3ယောက်စလုံးဖုန်းကင်ပြီးနားထောင်လိုက်တော့တယ်လီဖုန်းဌာနတစ်ခုကနေဖုန်းဝေဖြည့်ကပ် promotion အတွက်ကြော်ညာနေတာကိုနားထောင်လိုက်ရပါတယ်။အရင်က promotion plan တွေကိုဖုန်း message ထဲမှာအချိန်ပေါင်းမြောက်များစွာပေးပို့နေရကနေခုနောက်ပိုင်းဖုန်းခေါ်ဆိုပြီးကြော်ညာတာမျိုးမကြာခဏလှုပ်လာကြပါတယ်။ဖုန်းမစိတ်တဲ့ promotion plan တွေကိုတနေ့တည်းအချိန်ပေါင်းများစွာပေးပို့နေတာဟာလဲစားသုံးသူပြည်သူတွေကိုကြီးစွာသောစိတ်အနှောင့်အယှက်ဖြစ်စေပါတယ်။ဒါထက်ပိုပြီးဆိုးတာကဖုန်းခေါ်ဆိုပြီး promotion plan တွေကိုအတန်သွင်းထားတဲ့ software တွေကိုဖွင့်ပြနေတာပါငါတို့။ဒါစားသုံးသူပြည်သူတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုအတိအကျထိပါစော်ကားရရောက်ပါတယ်။လုပ်ငန်းခွင်ထဲမှာအရေးတကြီးအလုပ်ကိစ္စတွေဆောင်ရွက်နေတဲ့သူတွေအစည်းအဝေးခန်းမတွေမှာရှိနေတဲ့သူတွေအရေးကြီးဖုန်းခေါ်ဆိုမှုကိုစောင့်မျှော်နေတဲ့သူတွေအတွက်တော်တော်ကိုစိတ်အနှောက်အယှက်ဖြစ်စေပါတယ်။ဒီမတိုင်ခင်ကလည်းတလောက်ကို3-4ခါလောက်ဖုန်းခေါ်ဆိုပြီးကိုယ်ကိုင်နေတဲ့ဖုန်းနံပါတ်နဲ့ဆင်တူစင်ကက်အမျိုးသားမတူတဲ့နံပါတ်တွေရောင်းဖို့ရှိတယ်ဆိုပြီးလူကိုယ်တိုင်ဖုန်းခေါ်ဆိုကြော်ညာတာကြုံမှုကြမှာပါ။အဲ့ဒါကတော့အတန်သွင်းထားတဲ့ software နဲ့ကြော်ညာတာမျိုးမဟုတ်ပဲလူကိုယ်တိုင်တိုက်ရိုက်ဖုန်းခေါ်ပြီးကြော်ညာတာပါ။အဲ့ဒီအတွက်လည်းအလွန်စိတ်အနှောက်အယှက်ဖြစ်ခဲ့ကြရပါတယ်။အလုံများနေတဲ့အကြောင်းစိတ်မဝင်စားတဲ့အကြောင်းမနည်းပြောပြီးစကားဖြတ်ပြရပါတယ်။သူတို့ရဲ့အကျိုးစီးပွားအတွက်အခြားသူတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုချိုးဖောက်ပြီးအတင်းအဓမ္မဈေးလာရောင်းနေတာဟာတော်တော်မယဉ်ကျေးတဲ့အပြုမှုလို့ပြောလို့ရပါတယ်ငါတူ။တခြားနိုင်ငံတွေမှာရောဒီလိုမျိုးကိုယ်ပိုင်လွတ်လပ်ခွင့်ကိုချိုးဖောက်ခံရပြီးအတင်းအဓမ္မကျူးကျော်ကြော်ညာတာမျိုးရှိမရှိတော့အဘမသိပါဘူး။ငါတို့နိုင်ငံဟာဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်လုပ်ငန်းရှင်တွေကပြည်သူတွေအပေါ်မလေးမစားအခွင့်အရေးယူတာစားသုံးသူအခွင့်အရေးအတွက်ချမှတ်ထားတဲ့ဥပဒေတွေကိုမလေးစားမလိုက်နာတာစီကံချိုးဖောက်တဲ့လုပ်ငန်းရှင်တွေကိုထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိတာကြောင့်ဒီလိုစီးလို့ဝါလို့လောက်တာမျိုးကြုံနေရတယ်လို့အပားတော့ယူဆပါတယ်။နောက်ပြီးတယ်လီဖုန်းငွေပြည့်ကတ်အတွက် promotion ပေးတာအင်တာနက်အသုံးပြုကတွေအတွက် promotion ပေးတာတွေနဲ့ပတ်သက်ပြီးပြောပြခြင်းမှသေးတယ်။ဒီနေရာမှာလည်းသက်ဆိုင်ရာတယ်လီဖုန်းဌာနဟာပြည်သူတွေပေါ်စစ်မှန်တဲ့စေတနာမထားကြတာကိုတွေးရမှာပါဖုန်းခေါ်ဆိုခါနဲ့အင်တာနက်အသုံးပြုခါတွေကိုရိုးရိုးရှင်းရှင်းလျှော့ချပေးရင်ရနေရတာနဲ့အဆင့်ဆင့်သွားရတဲ့ခက်ခဲရှုပ်ထွေးတဲ့ပလန်ပုံစံမျိုးတွေရေးဆွဲပြီးရောင်းချကြပါတယ်ဥပမာအနေနဲ့တယ်လီဖုန်းဌာနတစ်ခုရဲ့ promotion plan ကိုပြောပြခြင်းပါတယ်အလွန်တက်တာသောဈေးနှုန်းဖြင့်အင်တာနက်အသုံးပြုရန်ဆိုပြီးစုဘူးဒေတာစနစ်နဲ့ promotion ပေးပါတယ်ပေးပုံကစုဘူးဒေတာအတွက်*979*2*2 ချက်ကိုနှိပ်ခိုင်းပါတယ်အဲ့ဒီကနေအနည်းဆုံး3000 6000 1000ငွေဖြည့်ဖို့အတွက် data စုဖို့အတွက်နောက်ထပ်အစ်စ်3ဆင့်ကိုထပ်ပြီးလှုပ်ခိုင်းမြန်ပါတယ်တခါ 9GB promotion အတွက် *979*2*4 ချက်ကိုထပ်နှိပ်ခိုင်းမြန်ပါတယ်အဲ့ဒီကနေကိုလိုချင်တဲ့ GB ကိုရဖို့နောက်ထပ်အစ်စ်2ဆင့်ထပ်သွားခိုင်းမြန်ပါတယ်ပြောချင်တာက promotion တစ်ခုကိုရဖို့အတွက်ခက်ခက်ခဲခဲလှုပ်ဆောင်ချက်တွေနဲ့အဆင့်ဆင့်ကြော်ဖြတ်ခိုင်းနေတာပါဒါဟာတာမန်လူတယောက်မဆိုထားနဲ့ခေတ်ပညာတဲ့လူတယောက်ကိုတော့မျက်စိလည်ရှုပ်ထွေးစေပါတယ်နောက်ပြီး promotion plan တစ်ခုကိုအသေးမထားပဲမကြာခဏပုံစံအမျိုးမျိုးပြောင်းပြစ်နေတဲ့အတွက်ပို့ပြီးမျက်စိလည်ရှုပ်ထွေးစေပါတယ်မြန်မာနိုင်ငံမှာရှိတဲ့ပြည်သူတွေရဲ့80ရာခိုင်နှုန်းဟာတောင်ယာလောက်ကင်နေကြတဲ့တောင်သူတွေဖြစ်ကြပါတယ်ဒီလိုခက်ခဲရှုပ်ထွေးတဲ့ promotion plan မျိုးကိုသူတို့ဘယ်လို့မှနားမလည်နိုင်ပါဘူးနားမလည်နိုင်တဲ့အတွက် promotion မယူပဲဒီအတိုင်းအသုံးပြုကြပါတယ်ဒီအတိုင်းသုံးကြတဲ့အတွက်တယ်လီဖုန်းခေါ်ဆိုကနဲ့အင်တာနက်အသုံးပြုကကိုပို့ပြီးအဖြတ်တောက်ခံနေကြရပါတယ်ဒီလိုဖြစ်အောင်လဲနားမလည်နိုင်တဲ့ချုပ်ထွေးပွေလီနေတဲ့ plan တွေနဲ့လှည့်ပြားထားတာပါစားသုံးသူတွေအတွက်တကယ်စေတနာရှိရင်ခက်ခဲချုပ်ထွေးတဲ့ promotion plan တွေလုပ်နေစေရမလို့ပဲရိုးရိုးရှင်းရှင်းတယ်လီဖုန်းခေါ်ဆိုကနဲ့အင်တာနက်အသုံးပြုကတွေကိုအားလုံးတပြင်းချင်းလျှော့ချပေးလိုက်ရင်ပို့ပြီးအဆင်ပြေချောမွေ့သွားပါလိမ့်မယ်ဒါပေမဲ့လက်ရှိငါတို့နိုင်ငံမှာရှိနေတဲ့တယ်လီဖုန်းဌာနအားလုံးဟာပြည်သူတွေမျက်စိလည်စင်မဲ့ promotion plan တွေနဲ့ခီးဆက်နေကြတော့မှာပဲငါတို့စားသုံးသူပြည်သူတွေထိခိုက်နှိမ့်နာမှုမရှိသေးဖို့စားသုံးသူကာကွယ်ပေးရေးဥပဒေကို2014ခုနှစ်မှာပြဋ္ဌာန်းထားခဲ့ပါတယ်ဒီဥပဒေမှာစီးပွားရေးလုပ်ငန်းရှင်တွေရာဝန်ဆောင်မှုကိုအကြောင်းပြုပြီးတည်င်းအချက်လက်တွေမှာဖော်ပြထားတဲ့အခြေအနေအာမခံချက်ကာလသတ်မှတ်ချက်အကျိုးသက်ရောက်မှုတွေနဲ့ကိုက်ညီမှုမရှိတဲ့ဝန်ဆောင်မှုပြည်သူလူထုကိုထင်ယုံထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဒါမှမဟုတ်မရနိုင်တဲ့ဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုမရေရာမသေးကြတဲ့ဂရုတွေမပေးဖို့စားသုံးသူစိတ်ပိုင်းဆိုင်ရာအနှောက်အယှက်ဖြစ်အောင်ကြော်ညာတာ စားသုံးသူပြည်သူတွေထိခိုက်မျက်နှာစေတဲ့ကျိုးဆက်တွေအားလုံးကိုတာဝန်ယူဖြေရှင်းဖို့တာဝန်ရှိတယ်ဆိုပြီးစားသုံးသူကာကွယ်ပေးရေးဥပဒေမှာတိကျပြဋ္ဌာန်းထားပါတယ်။ဟောပြပါတယ်လီဖုန်းဌာနတွေရဲ့ပရိုမိုးရှင်းကြော်ညာတွေဟာစားသုံးသူပြည်သူတွေကိုဖုံးကွယ်ထားတဲ့ဝန်ဆောင်မှုတွေပေးနေတာစားသုံးသူတွေစိတ်ပိုင်းဆိုင်ရာနှောက်ယှက်ဖြစ်အောင်ကြော်ညာနေတာတွေဖြစ်နေတာကြောင့်စားသုံးသူကာကွ အကြံပေးရင်ဒီတစ်ပတ်ဏိကုံချုပ်လိုက်ပြရသည်ကုမ္ပဏီတွေအနေနဲ့လဲစားသုံးသူတွေကိုမလှည့်စားပဲအမှန်တကယ်စေတနာထားလေးစားပြီးထိုက်တန်တဲ့ဝန်ဆောင်မှုတွေပေးရင်မိမိကုမ္ပဏီရဲ့ဂုဏ်သိက္ခာကိုထိမ့်သိမ်းကြပါလို့တိုက်တွန်းနှိုးဆော်လိုက်ပါတယ်ကွယ်မင်းလဲအရင်ငါးစီစားပြန်ပါမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး